Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်အောက်တိုဘာ16ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာ။ဒီကနေ့မှာအစီအစဉ်မှုဖြစ်တဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါ
။သောရရှင်နေရွှင်လန်းချမ်းမြေ့ကြပါသေးရှင်။ကျွန်မဆုမမဒီညထိတ်တန့်ရောက်တဲ့နေ့ကိုကိုဇော်ဝင်းလိုင်နဲ့တူတင်ပြပေးမှာဖြစ်ပါတယ်။ဒီညမှာသောရရှင်နေနားဆင်ရမှာကတော့ယူကရိန်းကိုတိုက်လေရင်နေပေးနိုင်ချေယူကရိန်းသမ္မတနဲ့ဆွီဒင်ဝန်ကြီးချုပ်တို့တွေ့ဆုံဆွေးနွေးနေပါတယ်။ဘုရားဘာသာယဟန်တန်ဃာတော်တွေကိုစော်ကားမှုနဲ့နိုင်ငံသားနဲ့မြန်မာတချို့ကိုစစ်ကောင်စီဖမ်းဆီးလိုက်ပါတယ်။ထိုင်ဝမ်ကိုတရုတ်စီရေးအင်အားပြချင်းချောက်နေပါတယ်။ဒီလိုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေအပြီးနားဆင်ကြရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
မင်းကလေးဆိုရင်လည်းကျွန်တော်တို့မှအဲ့လိုဖျားရတယ်ဆိုတော့မရှိဘူး။ဂျန်နာခွေးထားတာမရှိဘူး။မင်းကလေးရောယောက်ျားလေးရောအကုန်လုံးကစစ်သားပဲလေနော်။
စစ်အာဏာသိမ်းမှုကြောင့်ထိခိုက်ခဲ့ရတဲ့မိခင်တွေအကြောင်း Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်မှာအပြည့်အစုံနှ ಾಸ င်ကြရမှာပါ။အဲ့နောက်မှာတော့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလဲရဆိုက်ပျိုးရေးသတင်းနဲ့ဥရယာသီးနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားမှာပါခင်ဗျာ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုမတ်စုမွန်နဲ့အတူကျွန်တော်ဇော်ဝင်းလိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းနိုင်ငံအနေနဲ့ Gripen တိုက်လေယာဉ်တွေကိုဆွီဒင်နိုင်ငံကနေပြီးတော့ရရှိနိုင်ရေးနဲ့ပတ်သက်ပြီးဆွေးနွေးမှုတွေစတင်နေပြီလို့ဆွီဒင်နိုင်ငံမှာရောက်ရှိနေတဲ့ယူကရိန်းသမ္မတကဒီကနေ့စနေနေ့မှာပဲပြောသွားပါတယ်။ Stockholm မြို့တော်ကိုရောက်နေတဲ့ယူကရိန်းသမ္မတ Zelensky ကဆွီဒင်ဝန်ကြီးချုပ် Ulf Kristersson နဲ့အစိုးရအိမ်တော်မှာတွေ့ဆုံဆွေးနွေးမှုအပြီးပြောသွားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွက်တန်ကြပ်ကားကားတွေ၊လေယာဉ်ပစ်လက်နက်တွေနဲ့တိုက်ခိုက်ရေးစစ်ကားတွေပေးအပ်ပြီးတော့ယူကရိန်းဘက်ကနေဆွီဒင်ကိုကူညီနေတာဖြစ်ပါတယ်။ဆွီဒင်အစိုးရအနေနဲ့ဒေါ်လာတန်း300ကျော်ဘူးစစ်ရေးထောက်ပံ့တွေထပ်ပြီးတော့ပေးသွားဖို့စီစဉ်နေပါတယ်လို့ဆွီဒင်ကာကွယ်ရေးဝန်ကြီးပယ်ဂျွန်ဆန်ကပြီးခဲ့တဲ့အင်္ဂါနေ့ကပဲပြောသွားခဲ့တာပါဒီထောက်ပံ့မှုတွေထဲမှာတော့အဓိကအားဖြင့်လက်နက်ခဲယမ်းတွေနဲ့အရင်တုန်းကပေးအပ်ထားတဲ့လက်နက်စနစ်တွေအတွက်အရန်ပစ္စည်းတွေပါဝင်ပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်ဆင်တင်ကလေးကဆွီဒင်ကကူညီထောက်ပံ့ပေးနေတာအခုဒီချိန်က73ချိန်မြောက်ဖြစ်ပြီးတော့စုစုပေါင်းဆိုရင်ဒေါ်လာတန်း2000ဘူးနီးပါးကူညီပေးပြီးဖြစ်ပါတယ်ရှင်
ယူကရိန်းနိုင်ငံမြောက်ပိုင်းအလယ်ပိုင်းနဲ့အနောက်ဘက်ပိုင်းကိုဥတီပြီးရုရှားကမောင်းတူမဲ့လေယာဉ်တွေကနေ drone ယာဉ်18ခုနဲ့မင်းညားကပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီကနေ့ဩဂုတ်လ19ရက်နေ့မှာပြောပါတယ်ရုရှားတို့ပြစ်လိုက်တဲ့အဲ့ဒီအီရန်လုံရှဟက် drone ယာဉ်18ခုတည်းက15ခုကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောလိုက်တာဖြစ်ပါတယ်ပြစ်မချလိုက်နိုင်တဲ့ drone နှစ်ခုဘာဖြစ်သွားတယ်လဲဆိုတာတော့ကိုယ်ကပြပြမသိရသေးပါဘူးဒီတော့တွင်ဒိမတ်နဲ့နယ်သာလန်တို့ကအမေရိကန်လုံး F-16 တိုက်လေယာဉ်တွေယူကရိန်းကိုပေးမယ်လို့ဆုံးဖြတ်လိုက်တဲ့အပေါ်ယူကရိန်းကကြိုဆိုလိုက်ပါတယ်တောက်ချာနေကထုတ်ပြန်တဲ့ဒီသတင်းဟာသူတို့ရဲ့အမေရိကန်မိတ်ဆွေတွေထံကသတင်းကောက်တစ်ခုဖြစ်တယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီး Oleksiy Reznikov ကပြောပါတယ်ဒီတိုက်လေယာဉ်တွေယူကရိန်းကိုဘယ်တော့ရောက်လာမယ်ဆိုတာမသိရသေးသလိုရောက်မလာခင်မှာယူကရိန်းလေယာဉ်မှုတွေအနေနဲ့ F-16 နဲ့ပတ်သက်တဲ့အသေးစိတ်သင်တန်းတွေတက်ရအောင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီတိုက်လေယာဉ်တွေကိုယူကရိန်းကိုရောက်လာပြီးရင်တောင်လက်ရှိရုရှားနဲ့ဖြစ်နေတဲ့စစ်ပွဲကိုရုတ်တရက်ပြောင်းလဲမှုဖြစ်စင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောပါရယ်ခင်ဗျာ။
မြန်မာနိုင်ငံမှာအဓိကကိုးကွယ်တဲ့ဗုဒ္ဓဘာသာကိုစော်ကားတယ်ဆိုတဲ့ရုတ်တန့်ဇလန်ရိုက်ကူးဖန်တီးမှုနဲ့ဆွစ်ဇာလန်နိုင်ငံသားတဦးကိုဖမ်းဆီးထားကြောင်းစစ်ကောင်စီကဒီကနေ့စနေနေ့မှာသတင်းထုတ်ပြန်ပါတယ်။ Didier Nussbaumer နဲ့အတူမြန်မာနိုင်ငံသား73ဦးကိုဖမ်းဆီးထားကြောင်းမြန်မာအလင်းသတင်းစာအပါအဝင်စစ်ကောင်စီရဲ့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အဖမ်းခံရတဲ့သူတွေထဲမှာတော့အသက်12နှစ်အရွယ်ကလေးမလေးတဦးပါဝင်ပါတယ်။ထေရဝါဒဗုဒ္ဓဘာသာကိုလူအများစုကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုစော်ကားမှုကပြစ်ဒဏ်သင့်တန်းပြီးတော့အမျိုးဘာသာသာသနာထိန်းသိမ်းစောင့်ရှောက်ရေးအယူဝါဒစွဲတွေအခုနှစ်ပိုင်းတွင်ပို့ပြီးတော့မြင့်မားလာနေတာပါ TikTok နဲ့Facebook အပါအဝင်လူမှုကွန်ရက်စာမျက်နှာတချို့မှာပြန့်နှံ့နေတဲ့တနားကြီးကြော်ကြော်စာရုပ်သံဇလန်းကဘာမှမမျှော်လင့်ပါနဲ့လို့နာမည်ပေးထားပြီးတော့ YouTube ဗီဒီယိုစာမျက်နှာမှာဇူလိုင်လ24ရက်နေ့ကပထမဆုံးတင်ပြခဲ့တာဖြစ်ပါတယ်။ဒီရုပ်ရှင်မှာပါဝင်ထားတဲ့သူတွေကဗုဒ္ဓဘာသာဝင်တွေဖြစ်ပေမဲ့ဗုဒ္ဓဘာသာဓလေ့ထုံးတမ်းကိုထိခိုက်စေပြီးတော့ တန်ဃာတော်ရဲ့အကျင့်သီလကိုပုတ်ခတ်ဆော်ကားတဲ့စကလုံးတွေအပြုမူတွေနဲ့တရုတ်ဆောင်လာတဲ့အတွက်အခုလိုအရေးယူတာဖြစ်ကြောင်းသတင်းမှာဖော်ပြပါရယ်ဖမ်းဆီးထားတဲ့သူတွေကိုဘယ်မှာချုံနှောင်ထားတယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူးမြန်မာနိုင်ငံမှာဘာသာရေးဆော်ကားမှုနဲ့နိုင်ငံခြားသားတွေအဖမ်းဆီးခံရတာကတော့ဒါပထမဆုံးအကြိမ်မဟုတ်ဘဲနဲ့အရင်တုန်းကလည်းရှိခဲ့ဘူးပါရယ်စစ်အရာရှိတွေကနေအရက်ဝစ်လဲဆိုရအုပ်ချုပ်တဲ့ကာလ2015တုန်းကတစ်ကြိမ်နောက်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားဆိုရလက်ထက်2016မှာနှစ်ကြိမ်ဗုဒ္ဓဘာသာကိုဆော်ကားမှုနဲ့နိုင်ငံခြားသားတွေအပြစ်ပေးခံခဲ့ရပါတယ်ရှင်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့စနေညချမ်းထိတ်တန့်ရောက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။တရုတ်စစ်တပ်ကထိုင်ဝမ်ကျွန်းတဝိုက်မှာစနေနေ့စီရေးလေးကျင်းမှုပြုလုပ်တာကထိုင်ဝမ်ကိုပြင်းပြင်းထန်ထန်သတိပေးလိုက်တာဖြစ်ပါတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။သူတို့အခေါ်ခွဲထွက်ရေးသမားတွေဖြစ်တဲ့ထိုင်ဝမ်ဟာနိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကြံစီမှုတွေပြုလုပ်နေတာကိုသတိပေးချက်ဖြစ်ပါတယ်လို့ဒီကနေ့စနေနေ့မှာပဲပြောသွားခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဒုသမ္မတဝီလျံလိုင်ကတလောတော့ကအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးတော့ရပိုင်းအကြာမှာပဲတရုတ်ဘက်ကအခုလိုသတိပေးသွားတာဖြစ်ပါတယ်။ထိုင်ဝမ်သူသမ္မတကတောင်အမေရိကန်တိုက်ပါရာဂွေးနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့တက်ဆက်တဲ့အမေရိကန်ပြည်ထောင်စုကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်သူသမ္မတလိုင်ကဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့ကိုတွားရောက်ခဲ့ပါတယ်။တရုတ်ဆိုရကွန်မြူနတီပါတီကထိုင်ဝမ်ကျွန်းကိုသူတို့နိုင်ငံပိုင်နဲ့အဖြစ်နဲ့သတ်မှတ်ပြီးတော့ထိုင်ဝမ်အနေနဲ့နိုင်ငံခြားဆိုရတွေနဲ့တီးတန့်ဆက်ဆံရေးလုပ်ကိုင်ခွင့်မရှိဘူးလို့ပြောနေတာဖြစ်ပါတယ်။ဒီစီရေးလက်ကျင့်မှုမှာတော့စစ်တင်းမောတွေစစ်ရေးလေးရင်တွေပါဝင်ပြီးတော့လေချောင်းရေချောင်းချိန်သားကြိုက်ပြီးတော့ထိမ့်ချုံနိုင်စွမ်းကိုစမ်းစစ်လေ့ကျင့်တာဖြစ်တယ်လို့တရုတ်အရှေ့ပိုင်းထိမ့်ချုံကိုကဲရေးတက်မှပြောရေးဆိုခွင့်ရှိသူရှီရီကဆိုပါတယ်တရုတ်စစ်တပ်ရဲ့တိုက်ခိုက်နိုင်ရေးစွမ်းအားကိုစမ်းစစ်မှုလည်းဖြစ်ပါတယ်လို့သူကပြောပါတယ်ရှင
်မက္ကဆီကိုနိုင်ငံဘာဟာကယ်လီဖိုးနီးယားဒေသကိုဒီကနေ့စနေနေ့မှာဝင်ရောက်တိုက်ခတ်နေတဲ့အပြင်ဟာရီကိန်းဟယ်လာရီဟာအမေရိကန်နိုင်ငံအနောက်တောင်ပိုင်းကိုဦးတည်တိုက်ခတ်နေပါတယ်လက်ရှိမှာပြင်းအားအဆင့်၄တက်မှတ်ထားတဲ့ဒီမုန်တိုင်းဟာကယ်လီဖိုးနီးယားပြည်နယ်စီဦးတည်တိုက်ခတ်နေတာမှာလော့စ်အန်ဂျလိစ်မြို့အထိရောက်နိုင်ပြီးမုန်တိုင်းလမ်းကြောင်းတစ်လျှောက်ကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်စေနိုင်တယ်လို့အမေရိကန်မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းဟာ1939ခုနှစ်နောက်ပိုင်း84နှစ်အတွင်းမှာလော့စ်အန်ဂျလိစ်မြို့ကိုပထမဆုံးအကြိမ်ဝင်ရောက်တိုက်ခိုက်မှာဖြစ်တာကြောင့်မြို့ကနေအနေနဲ့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားကြဖို့တာဝန်ရှိသူတွေကမနေ့တောက်ကြနေကြတဲ့ကမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကန်မိုးစလဌာနကတော့မုန်တိုင်းဟာလော့စ်အန်ဂျလိစ်မြို့ကိုရောက်တဲ့အခါအင်အားအနည်းငယ်ပျော့သွားမယ်လို့ခန့်မှန်းထားပါတယ်။လက်ရှိမှာမုန်တိုင်းဟာတနအီကိုလေတိုင်နှုန်း130ပြင်းအားအဆင့်၄အဖြစ်နဲ့မက္ကဆီကိုနိုင်ငံအတွင်းကိုဖြတ်ကျော်တိုက်ခတ်နေတယ်လို့ဆိုပါရခင်ဗျာ
ကနေဒါနိုင်ငံအနောက်ဖက်ချမ်းမှာလောင်ကျွမ်းနေတဲ့တော်မီကခြေကိုတဖြည်းဖြည်းတိုးလာနေတဲ့အတွက် British Columbia ပြည်နယ်မှာတော့အရေးပေါ်အခြေအနေကြေညာထားရပါတယ်တော်မီလောင်ကျွမ်းတဲ့တန်းကြောင့်လူနေအိမ်တွေမီးတဲ့ပါကုန်ရပြီးတော့ထပ်ပြီးတော့အိမ်ခြေတွေမီးပေးတင်မဲ့အနေအထားမှာရှိနေပါတယ်လူထောင်ပေါင်းများစွာကိုဘေးကင်းရာကိုရွှေ့ပြောင်းခိုင်းထားရပါတယ်ပြီးခဲ့တဲ့24နာရီအတွင်းအခြေအနေကတော်တော်လေးပိုပြီးတော့ဆိုးဝါးလာတယ်ရှေ့လာမယ့်ရက်တွေမှာတော့အတော့ကိုခက်ခက်ခဲခဲကင်တွယ်ရမယ့်အနေအထားရှိပါတယ်လို့ပြည်နယ်ဝန်ကြီးချုပ် David Avey ကတောက်ကြနေကပြောထားပါတယ်ဒီတော်ပီကလှင်လင်းမြန်မြန်နဲ့ကူးဆက်နေတဲ့အတွက်ပြည်နယ်ကိုအရေးပေါ်အခြေအနေကျင်းနာရတာပါလို့လည်းပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်တော်မီလောင်ကျွမ်းနေတာက24နာရီအတွင်းမှာကိုဧက150ကျော်ကနေပြီးတော့ဆယ်ဆတက်ပြီးတော့ဧက1000ခွဲကျော်မီးကူးသွားတာဖြစ်ပါတယ်။ကနေဒါနိုင်ငံရဲ့အနောက်ဖက်ချမ်း Yellow Knife မြို့ကဒေသခံပြည်သူ2000နီးပါးကိုကုန်းချောင်းလေချောင်းတို့ကနေရွှေ့ပြောင်းပေးထားရပါတယ်။မြို့ထဲကနေမထွက်ခွာရတဲ့ဒေသသူတွေအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေမှာမပါဘူးဆိုရင်ဘေးလွတ်ရာကိုထွက်ကြဖို့ကားလမ်းတွေလေယာဉ်ကွင်းတွေမီးကူးမဲ့ပုံရှိပါတယ်လို့တာဝန်ရှိတဲ့သူတွေကသတိပေးနေပါတယ်။အခုတလောမှာတော့ကဘာတလောအထူးချောက်တွေ့ပြီးတော့အပူချိန်ကအပြင်းထန်မြင့်တက်နေတာကြောင့်ကနေဒါနဲ့ကမ္ဘာတစ်လွှာမှာဒီနှစ်နွေရာသီတော်မီတွေအကြီးအကျယ်လောင်ကျွမ်းနေတာဖြစ်ပါတယ်ရှင
်နောက်ဆုံးရရှိထားတဲ့သတင်းတွေကိုမဆုမွန်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ယူအမေရိကန်တန်ခါနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားတော့မှာမို့ပထမဦးဆုံးမြန်မာနိုင်ငံတဝမ်းကလူခွင့်ရေးအခြေအနေတွေကိုတင်ပြပေးနေတဲ့ဒုတန်အစီအစဉ်နဲ့စပါမယ်။မ မြန်မာနိုင်ငံမှာဆက်ရနာတည်မှုကြောင့်ထိခိုက်မှုတွေလည်းမိခင်တွေကသားသမီးတွေကိုယဉ်ဒီပေးဆရာတာမို့ယဉ်တဲ့အမြအဆုံးအရှုံးကြီးမားလာပါတယ်။ကိုယ်ရင်သွေးတွေဆက်အနာရှင်ဆန့်ကျင်မှုမှာပါရင်မိခင်တွေကြံရစ်ခဲ့သလိုကိုယ်တိုင်တွန်းလှန်ဆန့်ကျင်မှုသွားတဲ့မိခင်တွေဟာသားသမီးတွေကိုခွဲခြံရစ်ခဲ့ရတာပါ။ဒီတစ်ပတ် Frontier မြန်မာကတင်ဆက်တဲ့ဒုအတန်အစီအစဉ်မှာနားဆင်ကြည့်ရှုနိုင်ပါခင်ဗျာ။
ဒါပေမဲ့လေသူ့အပေါ်မှာကကိုနဲ့ခေါ်သွားရင်လေမလုံခြုံဘူးလေနော်အမရှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ပြီးနောက်သားမရဘူးဒါပေမဲ့ဒီကျုံးမရပါဘို့ဤချိန်တရားအနည်းနဲ့
ဆက်အနာတိန်းနာကိုဆန့်ကျင်တဲ့နေရာမှာအမျိုးသမီးတွေဟာဆန္ဒထုတ်ဖော်တာနဲ့အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပြီးအရေးပါတဲ့ကဏ္ဍတစ်ခုကနေပါဝင်ခဲ့ကြပါတယ်လက်နက်ကင်ခုခံကာကွယ်ရေးမှာလည်းအမျိုးသမီးတွေအများကြီးပါဝင်နေပြီးအဲ့ဒီတဲကတချို့သားတွေမိခင်အမျိုးသမီးတွေရဲ့ပေးဆက်အနစ်နာခံရတာတွေကကြီးမားလှပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိရဲ့ဘေးဥခွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero နဲ့ကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတော့ကတင်ဆက်ချပါရယ်။ဆောင်းမအတွင်လုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရယ်ရှင
်။ငင်းကလေးဆိုရင်လေလေကျွန်တော်တို့မှအဲ့လိုညားတယ်ဆိုတာတော့မရှိဘူး၊ချန်တာခွဲထားတာမရှိဘူး။မင်းကလေးရောယောက်ျားလေးရောအကုန်လုံးကစပါးပဲလीနော်။စပါးဆိုတော့သားတို့တဲ့ကိုတဲကိုဆောင်ကိုအိတ်သားချင်းကိုတူကိုပရုတ်ချင်းကိုတူမိန်းကလေးလည်းတားပဲယောက်ျားလေးလည်းတားပဲဒီလိုပဲမိန်းကလေးမလို့အခွင့်အရေးပူရတယ်ဆိုတော့မရှိဘူးပေါ့နော
်အသက်20ကျော်အရွယ်မက်ကီတီကပြောပြတာပါသူမက2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ချိန်တုန်းကနိုင်ငံရေးနဲ့မပတ်သက်ပဲကိုအလုတ်ကိုလုံနေတဲ့တာမန်ပြည်သူတယောက်ဖြစ်ပါတယ်အနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ရင်တငယ်ချင်းဖြစ်သူအသက်ခံရတဲ့အချိန်မှာတော့တော်ရဲကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်။စစ်တင်နှန်းကိုတခြားအမျိုးသမီး20နဲ့အတူတပတ်စင်နဲ့သူမတက်ခဲ့ပါတယ်။သူတို့ဟာအမျိုးသားတွေနဲ့တူပင်မန်းဆင်းရဲခံနေရတာပါ။အစပိုင်းမှာတော့မက်ကီတီတယောက်မူးလဲကျတဲ့အထိပါဖြစ်သွားခဲ့ပူပါတယ်။အနေစားဆင်းရဲတာကြောင့်အများစုကအစာအိမ်ဝေဒနာကိုခံစားနေကြရတာပါ။တင်းနှန်းဆင်းပြီးတဲ့နောက်မက်ကီတီကလေ့ကျင့်ရေးဆရာမအဖြစ်တပ်သားတွေကိုတင်းနှန်းပေးနေပါဗျ။တော်ရင်စခန်းမှာပဲ PDF တပ်ဖွဲ့ဝင်အမျိုးသားတယောက်နဲ့အိမ်ထောင်ကျခဲ့ပြီးကိုဝင်ရှိလာခဲ့ပါဗျ။ဒါဟာမင်္ဂလာတစ်ပါးဖြစ်ပေမဲ့နောက်ဆက်တွဲပါလာမယ့်ကလေးအတွက်စိုးရင်ပူပန်စရာတွေကိုဘလို့ကင်တွဲတင်ပါသလဲ။စစ်စခန်းတစ်ခုမှာကလေးတယောက်ကိုပြုစုပြောထောင်မှုကသူ့အတွက်ဖြစ်နိုင်ပါသလားကိုဝင်ဆောင်ချိန်နဲ့မိဖွားပိစချိန်တွေမှာတော့သူ့ကိုရုံပိုင်းဆိုင်ရာတွေကိုပဲကူညီလုပ်ကင်စေခဲ့တာပါဒါပေမဲ့ကလေးအတွက်ဈေးဝါနဲ့တခြားပစ္စည်းတွေကရဖို့ခက်ခဲပါတယ်ဒီကာလအတွင်းမက်ကီတီမှာစိတ်ကြဝေဒနာကိုလည်းခံစားခဲ့ရပါသေးတယ်မိဖွားချိန်မှာခမွန်ဖြစ်သူကရှည်တန်းထွက်နေတာကြောင့်ကလေး6လအရွယ်မှသာခမွန်ဖြစ်သူနဲ့ပြန်တွေ့ဝင်ရခဲ့ပါတယ်။အခုလည်းသူ့ရဲ့10လအရွယ်ရင်သွေးငယ်ကိုဘေးကင်းလုံခြုံမှုအတွက်ဆွေမျိုးရင်းစီကိုပို့ထားဖို့ဆုံးဖြတ်ချက်ကိုရင်နာနာနဲ့ချဖို့ဖြစ်လာခဲ့ပါတယ
်။ပုဂ္ဂလေးကိုအဖြစ်နိုင်ဆုံးမော်နော်ကိုနဲ့တော့အလူဆုံးမှရှိဖြစ်ချင်တာပေါ့။ဒါပေမဲ့သူ့အပေါ်မှာကကိုယ်နဲ့ခေါ်သွားရင်လည်းမလုံခြုံဘူးလေနော်သူ့ကိုထားခဲ့ပြန်တော့ခါကြတော့လေအခုကတအားငယ်သေးတယ်ကလေးရဆယ်လာမုတ်ချန်လို့ရတာမှန်ပေမဲ့သူ့လေးနှုတ်စာတဲ့အချိန်မှာဘယ်လိုဒီမှဖြစ်ပါမလဲပေါ့နော်ဒီခံစားချက်ပေါ့နောက်တစ်ခုကကိုသွားနေတဲ့အချိန်မှာကိုသာတစ်ခုခုဖြစ်ခဲ့ရင်ပေါ့လေကျွန်တော်တို့ကဒီကနေ့တမတ်တွေနဲ့အလုပ်လုပ်နေရတာဆိုတော့ဒါပြောလို့မရဘူးလေနော်မင်းရောမညာရောဖြစ်သွားနိုင်တယ်လေနော်အဲ့လိုဆိုတော့ကိုကလေးလေးကမိသားနဲ့ဖြစ်သွားခဲ့ရင်ဆိုတဲ့ဥစ္စာတွေကတော့မိခင်ပြောင်းရဲ့ပုံပြမှုပေါ့လေနော
်အခုလိုတော်လန်ရေးတဲ့ကိုခြေစုံပြည့်ဝင်ခဲ့တဲ့အမျိုးသမီးတွေထဲမှာမက်ကီတီလိုပဲတားတဲ့မိခင်တွေအများအပြားရှိပါတယ်အဲ့ဒီထဲမှာ single mother တူဦးဖြစ်တဲ့မက်ဤလည်းပါဝင်ပါတယ် သူမလက်နက်ကင်မှုဆုံးဖြတ်ချက်ချလိုက်တဲ့ချိန်မှာတော့သူမရဲ့12နှစ်အရွယ်သားကိုသူမမိခင်ဖြစ်သူနဲ့ထားခဲ့ပါတယ
်အမလျှောက်ခဲ့တဲ့လမ်းပေါ်တော့အမဒီနေ့ချိန်ဒီနောက်သားမရဘူးဒါပေမဲ့ဒီကျုံးမရပါဘို့မိခင်တယောက်အနေနဲ့ခံစားရတယ်အနာမှာအတူမရှိသေးနိုင်တဲ့အတွက်အော်ငါကကလေးပေါ်မှာမိခင်ပြီးတာရလာပေါ့နော်ကျေးဇူးအရတော့မိသားစုနဲ့ပတ်သက်ရင်တော့ခံတော့ခံစားရတယ်စိတ်အားငင်ရတဲ့အခါရှိ
တယ်30နောက်မှအရွယ်ဖြစ်တဲ့မအီဟာအာနာမသိငင်တဲ့ကနိုင်ငံရေးနဲ့မဆိုင်သူတယောက်ဖြစ်ပါတယ်ဆန္ဒထုတ်ပေါ်တာတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာချိန်မှာတော့လက်နက်ကင်တော်လန်တာအပြင်တခြားရွေးချယ်စရာမရှိဘူးလို့သူမခံယူလိုက်ပါတယ်သူမဟာမတန်ဆွမ်းတဲ့သူတဦးမို့အစာပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်မှုကလက်ခံမှုညှင်းဆန်ခဲ့ပါသေးတယ
်။အမအနေထားကိုကြည့်ပြီးသူကမဖြစ်နိုင်ဘူးထင်တယ်လို့ဆိုပြောတယ်။ဒီဟိုပါတော့ပြောတဲ့အချိန်မှာအရင်ဆုံးသူကပြောလဲဆိုတော့ညီမတို့လာတဲ့အချိန်တော့ငါတရားရေချောင်းတစ်ခုတွေ့လိမ့်မယ်ပေါ့နော်။အဲ့ဒီရေချောင်းကိုငါအောက်မှာရှိတာပေါ့နော်။အဲ့အောက်ကိုပဲရေသွားဆင်းချိုးပြီးပြန်တက်လာခဲ့ပါတဲ့။အဲ့ဒါဆိုရင်စဉ်းစားပြီးထည့်ပေးပါမယ်ပေါ့နော်။ဒီချိုးပြီးတော့ပြန်တက်လာတဲ့အချိန်မှာအမတောက်ကုန်းတက်ဝက်တောင်မရဘူးအမခိုင်ချာပြီအာညဘလို့မအပေါ်ပြန်မလိုက်နိုင်တော့ဘူးအရင်မောနေပေါ့နော်ဆိုတော့အဲ့မှာအမမြိတ်ကြီးကြပြီပေါ့နော်မရအောင်တောက်ကုန်းပြန်တက်မယ်ပေါ့နော်အဲတောက်ကုန်းမောပြန်တက်မယ်ဆိုပြကြကြမှာနာနာပြီးတည်းရင်းနဲ့ရပါတယ်
မအီဟာဆင်အနာမသိငင်တဲ့ကအတွေ့အကြုံရှိတာရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့ထဲမှာနေလာခဲ့တာနှစ်နှစ်ကျော်ကြာနေပြီဖြစ်တာကြောင့်ခေါင်းဆောင်မှုအရေးသွေးတွေကရှိနေပါတယ်။ဒါပေမဲ့လက်ရှိမှာတော့ရှေ့တန်းရဲဘော်တွေအတွက်ထောက်ပို့နဲ့ဆက်သွယ်ရေးတာဝန်ကိုသာယူနေရပါတယ်။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့ထွေထွေတွင်ရင်မှုနန်းမမို့ကတော့အခြားလူဖွဲ့စည်းတွေရဲ့ကဏ္ဍတွေလိုပဲခုခံတော်လှန်ရေးမှာလည်းအမျိုးသမီးတွေရဲ့စွမ်းရည်ကိုအတိမတ်ပြုမခံရဘူးလို့ဆိုပါတယ်
။ကျွန်တော်တို့ကအမျိုးသမီးတွေကတကယ့်ကိုအရေးပါတဲ့အရေးကြီးတဲ့စင်ခေါ်မှုတွေအများကြီးဘလို့ပဲရှိရှိအမျိုးသမီးတွေကပါဝင်ပြီးနေပေမဲ့လည်းကျွန်တော်တို့ရဲ့ society ပေါ်တော့ကျွန်တော်တို့ရဲ့လူမှုအတိုင်းအဝိုင်းကတကယ့်ကိုပေါ်လာကြီးဆိုတဲ့လူမှုအတိုင်းအဝိုင်းကြီးမှာအမျိုးသမီးတွေရဲ့ပါဝင်မှုကအတိမတ်မပြုတာလည်းအများကြီးရှိတယ်။အမျိုးသမီးတွေကိုတကယ့်ပံ့ပိုးပေးတဲ့အစီအစဉ်တွေတည်တည်ကြဲကြဲမှရှိတာလည်းကျွန်တော်တို့တွေးရတယ်။မြန်မာပြည်ရဲ့ပါဝင်မှုကအရေးကြီးတဲ့ဒီဂျာမတန်သူညီမမှုကအရေးကြီးတယ်ဆိုတဲ့ဟာကိုလည်းလက်မခံတဲ့ဟာတွေကအများကြီးဖြစ်တယ်ပေါ့နော်။ဆိုတော့ပါဝင်တဲ့တစ်ဖက်မှာလည်းပါဝင်နေပေမဲ့တကယ်တကယ်ဆုံးဖြတ်ချက်ချမှတ်တဲ့နေရာနဲ့ဒီဥဆောင်အုပ်ရပြတဲ့နေရာတွေမှာကအမျိုးသမီးတွေတကယ်ကိုဒီလုံလုံလောင်းလောင်းနဲ့အတိတ်ပဲပြပြဝဝပါဝင်ဖို့ကတော့ခက်ခဲတယ်အများကြီးရှိနေတဲ့
နော်စုစန္နာလှလှဆိုက NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးတဦးဖြစ်ပါတယ်။သူမကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံတာနဲ့ပတ်သက်လို့တိုင်ကြားတာတွေရှိတယ်လို့ပြောပြပါတယ
်။အမျိုးသမီး PDF တွေပေါ်မှာခွဲခြားဆက်ဆံခံရတယ်ဆိုတာလည်းတချို့ကျမတို့ကို complaint လုပ်တာတွေရှိပါတယ်။ဥပမာဖြင့်တိုက်ခိုက်ရေးမှာမပါဝင်ရတာเนาะဟိုအများနည်းတူတာဝန်ပေးမခံရတာပေါ့เนาะအမျိုးသားနည်းတူတာဝန်ပေးမခံရတာဆိုတော့ကျမတို့အနေနဲ့လည်းတတ်နိုင်သလောက်ဒီကာကွယ်ရေးဝန်ကြီးဌာနနဲ့ဆွေးနွေးညှိနှိုင်းတိုင်ပင်မှုတွေရှိပါတယ
်။မအီနဲ့မကေတီကတော့တိုင်ကြားတာမျိုးတွေမလုပ်ကြပါဘူး။စိန်ခေါ်မှုတွေကြားကပဲမအီကတော့ဆုံးဖြတ်ချက်ပြပြတသားချထားပြီးသားပါ
အမရဲ့ညှော်လင့်ချက်ကတော့အချင်းကြီးအမတို့ပြည်သူလက်ထဲကိုအနာပြန်ရောက်ကိုရောက်ရမယ်အဲပြီးရင်အမရဲ့ခံချက်ကဒီတော်လန်ရေးမပြီးသေးသေးအမဘယ်တော့မှအရှုံးပေးမှလည်းမဟုတ်ဘူးဒူးထောင်မှလည်းမဟုတ်ဘူးလက်မြောက်မှလည်းမဟုတ်ဘူးစိတ်ခဏအောင်မှအမလုံးဝပြန်နေမှမဟုတ်ဘူးနောက်ဆုံးမိခင်ရက်ဒီအမဘေးအရာဒီကိုပဲနောက်ဆက်ပေါ်တော့ personal key ဒီထပ်ပြီးပဲစတိယအမဒီတော်ဆိုင်ကြီးဒီကိုအမဆော့လို့လိုက်မှာမဟုတ်ဘူးပေါ့နော
်ဒါပေမဲ့ဒီလန်းကိုဆက်လျှောက်ဖို့အမျိုးသမီးနှစ်ယောက်စလုံးဟာသူတို့ရဲ့ကိုယ်ပိုင်ဘဝမှာကြီးကြီးမားမားဆွလွတ်မှုတွေကိုလှုပ်ထားခဲ့ကြပြီးသားပါမအီဆိုရင်နှစ်နှစ်ကျော်အတွင်းမှာသူ့ရဲ့သားငယ်ကိုရှင်ပြုခါနီတစ်ချိန်သာမြင်တွေ့ခွင့်ရခဲ့ပါတယ
်။အမိရှင်တယောက်အနေနဲ့ပထမအဦးဆုံးဘဝမှာကိုသားလေးကိုရင်းဆောင်ဝတ်တဲ့အချိန်ရ ရှင်ပြူတဲ့အချိန်ညီချင်းလေးဆိုတဲ့စိတ်နဲ့ကြံထရပါတော့ရှင်ပြူတဲ့ထားပါရှင်မျိုးတဲကအကူအမတရားလဲအမရောက်လာခဲ့ရင်သူတို့ရှင်ပြူပွဲကျက်သွားမှာဆိုလို့မလာပါနဲ့ဆိုပြီးအမပါခဲ့တယ်ပေါ့နော်အဲ့လုံးဝရုပ်ကျုပ်ပြပဲအမဒီညှော်လင်းချက်ကြီးတစ်ခုနဲ့အဝေးကနေအစစ်စေးပေါင်းဂိတ်တွေအများကြီးကျော်ဖြတ်ပြီးလာခဲ့ရတာပေါ့နော်စစ်ကောင်စီရဲ့စစ်စေးဂိတ်တွေအများကြီးပေါ့နော
်ဆွေမျိုးတွေကရှင်ပြူပွဲကိုလာခွင့်မပေးပေမဲ့ဖုန်ကြီးကျောင်းရဲ့မနီမဝဲတနေရာမှာစောင့်နေတဲ့မအီစီကိုအတိတယောက်ကသူ့သားလေးကိုခေါ်လာပေးခဲ့ပါတယ်အမေတစ်ခုသားတစ်ခုဘဝမှာသားအမိနှစ်ယောက်နှစ်နှစ်တာကာလအတွင်း45မိနစ်လောက်လေးပဲအတူရှိခွင့်ရခဲ့တာပါမက်ကီဒီကိုကြည့်ပြန်တော့လဲသူ့ရဲ့ဆယ်လအရွယ်သမီးလေးကိုအမျိုးရိစီကိုထားခဲ့ရသူဖြစ်ပါတယ်သူ့သမီးလေးကိုဘယ်တော့ပြန်တွေ့ရမလဲဆိုတာလဲသူမမသိနိုင်ပါဘူး
ပြန်ခေါ်မယ်လို့တော့တိတ်ကြောမဖြစ်နိုင်ပြန်ခေါ်ဖို့ရတော့တိတ်ကြောမဖြစ်နိုင်ဘာလို့လို့ဆိုတော့ကျွန်တော်ကတစ်ခေါက်သွားပြီဆိုရင်ဒီလိုခီးသွားလာဖို့ဆိုတာအော်တိတ်တော့မဖြစ်နိုင်ဘူးနော်ကျွန်တော်တို့နာမည်ကြီးရလဲစကားစားစီမှာအလုံးနဲ့နည်းကြီးကြီးရှိထားတဲ့ဆိုတော့ဒီတိတ်တော့ခီးသွားလာလို့ကတော့ကျွန်တော်တို့တော်တော်တိတ်တော့မကောင်းဘူးပေါ့အဲ့လိုဆိုတော့ထွက်သွားပြီးရင်တော့တော်လိုင်းကြီးပြီးမှပဲကျန်လာဖြစ်မှာပေါ့ဟုတ်
အဲ့ဒီရက်တွေကလည်းမကေတီစီကိုညံ့ညံ့ရောက်မလာနိုင်သေးပါဘူးငိမ့်ချမ်းတဲ့အနာဂတ်အတွက်တော့သူမရဲ့အိမ်မက်တွေမနေဆဲပါ
နောက်ဆုံးဖြစ်ချင်တာပါလေလို့မင်းရင်ကျွန်တော်တို့တော်လိုင်းရဲမှာအတူတူစုံခဲ့တဲ့ကျွန်တော်တို့လည်းနေရာလက်ရောက်ရဲ့တမီးလေးရဲ့အေးအေးချမ်းချမ်းလေးနဲ့ဟောဘယ်လိုပြောမလဲတားစုဘဝလေးပြန်ပြီးတော့ခွဲချင်တော့ပေါ့နော်ဒီလိုမျိုးကြီးတယောက်တစ်မျိုးရှိနေမနေချင်တော့မိသားစုလေးတကြောရှိရှိနဲ့လူအခွင့်ရေးပြေးဝတဲ့နိုင်ငံမှာဆက်ပြီးတော့အသက်ရှင်ချင်တယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရရလို့ကျင့်တတ်မယ်လို့ဒို့အတန်ဖွဲ့သားတွေကပြောနေပါတယ်။ဒို့အတန်ပတ်စင်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ9:00 နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအသူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါခင်ဗျာ။ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာအာရှနိုင်ငံရေးလေယာစိုက်ပျိုးရေးနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်။ခုဆက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ပြပေးပါဦးမယ်။ဗမာသားမကပဲတခြားတိုင်းရင်းသားလူမျိုးတွေမှာလည်းလူမျိုးကြီးဝါဒရှိတယ်လို့ပအိုဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကဆိုပါတယ်။ဥတမောင်တန်မင်းမြန်ထားတဲ့လူမျိုးကြီးဝါဒရဲ့နိုင်ငံရေးအဓိပ္ပာယ်ဒုတိယပိုင်းကိုဆက်လက်နားဆင်ကြည့်ရှုနိုင်ကြပါပြီခင်ဗျာ။
မျိုးရီဝါရမှာစစ်အာဏာရှင်စနစ်ကတမိုင်းတစ်လျှောက်သုံးချခဲ့တဲ့ဝါရဖြစ်တယ်လို့အိုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပထမပိုင်းမှာဆွေးနွေးတောင်းပေးပါလေဒီပတ်ဒုတိယပိုင်းမှာတော့ကျွန်တော်ကအခုလိုဆက်လက်မြင်းမြန်းနေပါလေတို့ဒီဖွဲ့စည်းပုံမှာကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ခုနဆရာပြောတယ်လို့ပေါ့ပုံမှာဒီအများစုပုံစိုးနိုင်အောင်အထက်တော်တော်ဖွဲ့စည်းပုံကလူမျိုးရေးဖွဲ့စည်းပုံဖြစ်နေတယ်လို့ပြပြတတ်တာရှင်းပြထားလို့တိုင်းရင်းသားတွေကဆွဆွဲကြတာကိုလည်းကျွန်တော်ကြားအပ်ပါတယ်ဆိုတော့ဒါပြင်ကျွန်တော်တို့မှာပြည်နယ်ဝန်ကြီးချုပ်ခန့်နေကိစ္စဒီတပရာခန့်နေကိစ္စနဲ့ပတ်သက်ပြီးတော့ဟောဆရာတမိုင်းကြောင်းလေးများသိလို့ရှိရင်ပြောပြပေးပါဦ
းကျွန်တော်နားလေသလောက်ကတော့အထက်လွတ်တော်နဲ့အောက်လွတ်တော်ပေါ့ဆိုတာအာဏာသူဖြစ်ဖို့ဖြစ်ရမှာဖြစ်ပါအခုကျွန်တော်တကယ်တော့ကျွန်တော်တို့ကဒီတိုင်းသားများလိုလာတဲ့အမျိုးသားတန်းလူကြီးကိုအထက်လွတ်တော်မှာဒါအခြေခံပြီးတော့ဒါကိုဖွဲ့စည်းခြင်းနဲ့ချစ်ခြင်းလူကြီးရာတော့အောက်လွတ်တော်ရလူကြီးရာတော့ဒါကတော့ကျွန်တော်တို့အကုန်လုံးလိုက်ပြီးတန်းလူကြီးလိုက်လို့လို့မရသို့တော်နိုင်ငံရေးရာတန်းလူမှုတော့အထက်လွတ်တော်မှာထားခြင်းတာဖြစ်တယ်ဒါတကယ်လက်တွေ့ကြတော့2008ဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့လွတ်တော်နှစ်ရလုံးပေါင်းပြီးတော့ပြည်တော်စုလွတ်တော်ဆိုပြီးမဲခွဲကြတာဖြစ်ပါ เอร่ากูว่าเฟรมูเย่สัญญาสัญญ์นี่เนี่ยถ้าหาเลือดออกมาผิดไปเอร่ากูผิดไปนอตกูว่ารอจะโน้ตเสียมก่อนตอนนี้เตรียมไปเอาไม่สวยเนาะที่มีดารีมุสิกไปเจอกันทั้งว่ากูจะต้องมีดานี่ละกันมาเตรียมตัวเองเรื่องมุสิกไปเอร่าบาลเลสุโรมีดารีมุสิกไปเจอเตรียมตัวเองกันรอบาลเลสุโรชินปีเนี่ยลูกโตกันดีบีโรปีเนี่ยวุ่นเจ้าช่วยอ่ะ ไอ้พี่เนี่ยลูกดอกพี่เนี่ยวุ้นเจ้าช่วยไล่ด่ากูตมรากาใครลงดอกจอมเบี้ยเจ้ามาชิวสวยมันยิ่งเบี้ยแค่อันเบี้ยมันสวยชั่วกูมีดารีมุสิกพอจบกันทางกูอ่ะกูจะต้องมีดานี่ละกันมาเต็มตัวเองก็รับใช่ปะแต่ไปเมื่อลูกมีดานี่มุสิกพอจบอาณาญาเรียกข้าจารอมีมีเงี้ยมูกลายเป็นเจ้าตัวเงี้ยมันอยู่เว้ยเนี่ยไอ้นั่นเท่าเชี่ยมูกูเว้ยกันอยู่ดีตมรากาในปีดอกเบี้ย อีวันนี้ปีนี้วันนี้จะบุกเข้าแข่งรับใช่ปะถ้าหาตอนนี้อาเปียเป็นพม่าหมดตัวช้าแต่ในนั้นมีอาจารย์มาที่บอกมาอันนั้นเส้นกางเกงเขียร์อะไรก็ดีใช่ปะบาลเลสุยนี่แต่แกรอมีดารีมุสิกพอจบวันนั้นเท่าเชื่อพอจีบุกเนี่ยฮาริโอลูกเชื่อเลยอะไรมันลูกเชื่อเลยอะไรมีมีเอ็มบูเปียนเลยกันด้วยบีบอแต่ในนั้นบอกมาสานามุตบอร์ฮะมีมีกูเรียนลูกนั่นเนี่ยสุราอูพี่อาบีเขียนเนาะจนเราถึงในแต่ในนั้นสิ่งนี้อยู่ยี
มีดารีมุสิกพอจุดในแต่ในมีอันจะนิยมยี่อันจะอาการนี้มาเฉพาะสปิริชาเข้ามาสู่ลูกศิษย์มาเชื่อพี่ในสู่ลูกศิษย์เชื่อฟัดเรื่องสเต็กซ์บีโร่จอสุนาร์ตุยาร์เลยจอฟัดเรื่องสุดเลยตัวจอมบุรุษที่จะเชื่อพี่ในมาเลยตอนนี้จริงๆตัวที่โอชูยิ่งเลยปะเนาะสุดแล้วอันนี้เกี่ยงในหน่วยลาบีโร่ที่ไปคิดที่มาเลยจอรุบาลาตุยาร์ในสู่ลูกศิษย์ที่เชื่อพี่ในมาโอชูยิ่งกู การเงินเข้ามาทุเรศโอชูยิ่งทันนะที่การตัวจ่ายเลยอันนี้ทุเรศโอชูยิ่งทันนะเอาค่ะที่มาว่าชั้นดีเนี่ยก็สูงสูงชั้นดีเนี่ยก็ตีจ้าแต่เซเว่นซับเบิลส์ก็เปลี่ยนที่ดูเป็นทางเส้นเนี่ยเป็นต่อนะแต่เจ้ารู้รู้สัมผัสได้ไม่เป็นตัวอย่างนะแล้วสิ่งที่ทุเรศโอชูยิ่งทันนะก็คือที่ทับว่าโอ้มาดูยูนิวาร์เนี่ยสั้นนี่เป็นรูปยูรุยานเลยนะมาเจ้าบุญชมาน
เขาก็ดีเฟรนด์เดชันสติกส์นี่แหละจ้าจันโอทักกวนเสียมาอังกฤษก็พูดสิบีเกอร์อันนี้กาลามาโรดาที่เอออังกฤษก็ยังน้ำมูมูเนี่ยยี่สิบปีก็อู้เสออาณาเต็งเนี่ยน่าไปมาโรจันโอรู้เชื่อพี่มาโมบ่าวจันโอทายมีดีบีโลมาฐานะสัญญาดีดีมาเสียแต่ก็ลูเรโกเว่เคยเปลี่ยนขันทาวีโรเสียหน้าเชื่อสนิทกูทุลองเกล้าโรจันโอรู้อารมณ์ดาด้วยจ้ามาพี่ป้าแต่เจ้าจันโอที่เนี่ยมา พม่าลุงยูจีวาระลูกพี่ว่ามาเท่ากูเอริพม่าลุงยูจีวาระพม่าเรียกมีมีอะไรเดอชาติดูเนี่ยมาดูถ้าพม่าเอ็มดูได้พม่าเอ็มดูได้ส่วนยาวาระพม่าลุงยูจีวาระกูพูดได้ไม่ก็เอริเอามาเสียหน้าเช่นสิ่งนี้กูทุเรียนมีอะไรรู้เว้ยจันทร์รู้เบี้ยวเจ้ามาแต่เจ้าจันทร์รู้ที่เนี่ยเจ้าได้พี่ดีกับเบี้ยตนาฮะพม่าลุงยูจีวาระฮะจันทร์รู้ได้พี่ดีกับเบี้ยตนาฮะหัวบ้าดีกับเบี้ยตนาเสียหน้าเช่นสิ่งนี้พี่บ้า
โอเคโอ้ตอนสมัยคนเลยไม่ใช่ไหมตอนนี้ไงนั่นก็คือเพื่อสิ่งเดียวข้ามาจันทร์รู้ประเทศดิโมคราซีในการทุเรียนแบบสวีโดต่างๆอย่างสุดโต่งเนี่ยตัวถูกทายาทเป็นเช่นไรสุดท้ายยี่สุดจะอุ้มมีทุนเจ้าตัวเดิมมาเลยปนนั่นจันทร์รู้อันนั้นเดินยังมาสุดท้ายเชื่อมุสวีติจาร์เดอร์อะไรสิ่งที่นั่นบูบ้าเนาะดูเดี๋ยวเราได้ยินยังสุดนี้ไปมาเลยนะสัตว์ที่เนี่ยมุสวีโดเลย เราพี่เราบ้านยังยังอยู่ส่วนนี้ไปมาเลยนะสัตว์ที่เนี่ยมุสวีโดเลยชอบอยู่ได้แต่ในใจจะรู้จักอยู่ว่าเลยสรุปอันดับแรกเป็นเรื่องของความสิ้นเดียวกันมาเป็นเรื่องยูนิตด้วยเราที่โดนเนี่ยความสิ้นเนี่ยสูงสุดนี่บาริสเวเนเซียเชื่อหลังเลยไม่รู้อุคมีทุกที่มาเลยอุมาอาเปียส่วนใหญ่ชั้นที่เนี่ยมาโกกาจันโรตาปโอสูงสุดนี่ดูมีดูมีเนี่ยดีจ้าสิ่งเดียวชั้นที่เนี่ย แต่เอามาดิฉันเนี่ยมันก็ไปชาร์ลูนิโอลีบาสีเดสุเลขาจาร์ดอันนั้นก็เป็นเรื่องเส้นเนี่ยมาบลูนี่เนี่ยเพราะพฤศจิกายนสุดบลูสุนิจาร์เลยค่ะมาบ้าเจ้าอย่างนี้ก็สุนิจาร์เพียงนั้นเลยลูกคุณยิ่งชอบเท่าไหร่เนี่ยเอาแก่กูจะเสียไม่ได้ไม่กงอารอจันนรุพี่กูกังส่งเฉยสุนิบูกังส่งเฉยอารอจันนรุเสียหน้าเช่นเส้นกูผิวชาวีก็จันนรุจามานั่นไงยี่สุนิ จ่าเรกาลามาโรดีไม่กงอาโควิดเต็มจอเลยจันนรุเลอะไรสุนิจามาเพียบะแต่เราบริเวณที่เป็นจันนรุนี่เนี่ยการอ๋อที่เชี่ยกามาจันนรุน่าเลยรักการอ๋อ
Ferry Bidazu to Rone Karma, Adiga Ajazo Chakara, Koza, Pumun and Anna Koyumu Adiga Java. John Namede Benakuta da Pinere Benukuta da Koza Pumumashi, Anna Koyumu, I'm a counseling, Ta General, two dog in a Ferry Bidazu, General Yao, Nova. Ya General Koza Puna Anna Koyumu, Adiga Java, Tadakupiba. Not Arau General, say Anashes and Nego, General Aduduwa, Pucha Bide Chamber. General Dari, General Nina Nijama, Mitazu Jama, General Bowman and Sunijama Piba. And not a Kuara Sakuna, the Yore de Ma, General Rudi, Shamuru Hore, Shipping Nemo Wana. Da Yankalaro, Pioga Jabi Melu, General Da, Limuji Shemus or Chikan, the Pioga Jare Boma, Da Shipping Nemune, Da, Mabine Puzi, Pioca Jara Piba. Dinema or General Shipping Nemus or our General. General, let me know. Not quarter ballet solution. Bama Limuji Wara, General Pioja Rekacha, or the Gericero. Bama Rimadali, Limuji Wara, Gendo Nampo, Mimi Lumuha, the Chado Lumu, the Balon, and Yemia de Saint Damatu, Zurahamu, a chu, General Lumu, Kazan Riale, Gendo Yara, the Shiba, the Jow General Wara, Bama Limuji Wara, who go General Sanjay the Lube. General Mahali Muji Wara, General Sanjima, Daule, General Taipia, Mapiba, Yau General Nagama, General Tudoma, Ferry, Pirazuma, Eddie, Pamali Muji Wara, Mahali Muji Wara, Sude Hari, and Malu Adodolu. General Narrow Minded Nationalism, Jamian Budai Wara, and Malu Adoba, Tina Kuzalomu, the Mahali Muji Wara, and Jamian Muda Wara, and Kuzalomaro, General Ferry, Senate, Ferry Mugu, and Makani, the address. Tari legend of Sanjay Dapia Machaba. The Yau General Nagama to Doma Ferre Pinazo to Doma Chede. Eriamadi, De Dakan, do do be a Pidu yet the board happy daddy, a diga job. Ero General Conalu, Unity, Ferre Unity, She Unit Tamala, Sette Unit Tamala, Unitase Tamala, Eragaro General, Pidu Luduabe, the Sayan Pidu Luduabe, Sophia Makesa Pibari.
ဒီလူတွေရဲ့အဆုံးဖြတ်ကိုတော့ကျွန်တော်အားလုံးအားလေးစားလိုက်နာပေးရမှာဖြစ်ပါတယ်။ဟုတ်ကဲ့ခင်ဗျာအတူကျေးဇူးတင်ပါတယ်ဆရာဦးတန်းပေါ့ကနေဗီဒီယိုကိုထူးပဲကျေးဇူးတင်ပါဗီဒီယိုကြီးပေါ့လားနဲ့ပတ်သက်ပြီးဆွေးနွေးတင်ပြသွားလို့တော့ဟိုမြို့သားဖက်ဒရယ်ကောင်စီကဟုတ်လားဦးကွန်မြူနတီချုပ်ဖြစ်ပါတယ်ကျွန်တော်ပေါ့ကနေ
ဥတ္တမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ဗီအိုအမေရိကန်အသံကနေစနေနေ့ညပိုင်းအစီအစဉ်တွေကိုညကိုနိုင်ကနေဆက်နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။ပကြခင်တင်ဆက်ပေးမဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာလဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗ တည်င်းကိုတပိုင်းတစားပဲကြားတိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒ တရာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အာရှနိုင်ငံရေးလေယာစိုက်ပျိုးရေးသတင်းနဲ့ဥတုရသည်နဲ့အနာဂတ်ကဘာစတဲ့အပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့တင်ပြပေးသွားမှာပါပထမဦးဆုံးတော့အာရှနိုင်ငံရေးအစီအစဉ်နဲ့စပါမယ်ခင်ဗျာအာဆီယံအနေနဲ့မြမအရေးဖြစ်ရှင်းနိုင်ခြင်းမရှိရင်အရှိတီမောအနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှာမဟုတ်သေးဘူးလို့ဝန်ကြီးချုပ်ဇနနာဂုစမာရိုကပြောကြားလိုက်ပါတယ်ထိုင်းနိုင်ငံမှာဖွဲ့ထိုင်းပါတီဥဆောင်တဲ့တပ်ပေါင်းစုကအစိုးရဖွဲ့ဖို့ကြိုးပမ်းနေပါတယ်ကမ္ဘောဒီးယားမှာတော့အနားယူရမယ့်ဝန်ကြီးချုပ်ဟွန်ဆန်အစိုးရဟောင်းနဲ့သူ့ရဲ့သားဖြစ်သူတူသူ့ရဲ့သားဖြစ်သူဥဆောင်တဲ့အစိုးရအသစ်တို့တွေ့ဆုံခဲ့ကြပါတယ်ဒီလိုအကြောင်းအရာတွေကိုကိုစောမိုးကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဒီအဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်ပြည်ထောင်စုကိုဇွန်လ22ရက်နေ့ကနေ24ရက်နေ့ထိတရားဝင်တောရောက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့တွေ့ဆုံခဲ့ပါတယ်။22ရက်နေ့သမ္မတဘိုက်ဒင်နဲ့ဝန်ကြီးချုပ်မိုဒီတို့တွေ့ဆုံပြီးကူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုက်ဒင်က
The Prime Minister and I had a good discussion about democratic values.
ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ဒီမိုကရေစီတန်ဖိုးတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။တူနဲ့တူလေးလေးစားစားပုံပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့မတူပါဘူး။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာတူနဲ့တူအပြန်အလှန်လေးစားမှုရှိပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်နဲ့အိန္ဒိယဟာဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အတွက်ပါ။ပြည်သူလူထုမတူကွဲပြားမှုပွင့်လင်းတဲ့ယဉ်ကျေးမှုပြီးခံမှုအပြန်အလှန်ဆွေးနွေးမှုစတဲ့ဒီမိုကရေစီဇယိုက်လက္ခဏာတွေတူညီတဲ့အတွက်ကြောင့်ဖြစ်ပါတယ်။
အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းအမေရိကန်လွှတ်တော်မှစကားပြောကြားစဉ်အမေရိကန်နဲ့အိန္ဒိယဟာပူးပေါင်းနဲ့ဆိုင်တဲ့မဟာမိတ်ဆက်ဆံရေးအတွက်တန်တိတ်တာပြုထားကြောင်းနဲ့အမေရိကန်ဟာအိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာအရေးပါတဲ့မဟာမိတ်ဖြစ်လာတယ်လို့လည်းပြောဆိုခဲ့ပါတယ
် At the turn of century now
ရာစုနှစ်အသစ်တစ်ခုကိုရောက်လာတဲ့အခါအမေရိကန်ပြည်ထောင်စုဟာကျွန်တော်တို့အတွက်အလွန်အရေးပါတဲ့ကာကွယ်ရေးဆိုင်ရာတွဲဖက်မဟာမိတ်ဖြစ်လာပါတယ်
တရုတ်နဲ့နယ်နိမိတ်ပြဿနာဖြစ်နေပြီးကိုင်ဆိုင်မှုတွေရှိနေတဲ့အိန္ဒိယဟာသူ့ရဲ့ကာဗော်ရေးဆံရဒေါ်တော့နောက်ခံအဖြစ်ရုရှားကိုနှစ်ပေါင်းများစွာမှီခိုနေခဲ့ရတာဖြစ်ပါတယ်။ဂျက်တိုက်လေယာဉ်နဲ့အပါအဝင်အိန္ဒိယစစ်တပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားလုံနဲ့ရုရှားနည်းပညာအခြေခံတွေဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲမှာလည်းအိန္ဒိယဟာဂျားနေရပ်တည်ခဲ့ပြီးကုလသမဂ္ဂမှမဲမပေးဘဲနေခဲ့ပါတယ်။ဒါအပြင်ယူကရိန်းကူညီရေးတပ်ပေါင်းစုမှပါဝင်ဖို့ကိုလည်းငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာအိန္ဒိယဘက်ကကြောင်းလဲမှုအနှဲငယ်တွေ့လာရတယ်လို့ရဲခတ်တွေကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ရဲ့ချင်းကြောင်းမှုတွေရှိနေတဲ့ Indo-Pacific ဒေသလုံခြုံရေးကိစ္စမှာအမေရိကန်၊ဂျပန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပုံမနီးကပ်စွာဆက်ဆံလာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အတွင်းဉာဏ်ရည်သူဤပညာလျှက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးနဲ့ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုအများအပြားသဘောတူခဲ့ပါတယ်။အဲ့ဒီအချက်ကထူးခြားတာကတော့အမေရိကန်နဲ့အိန္ဒိယအာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွက်သဘောတူလိုက်တဲ့အချက်ဖြစ်ပါတယ်။နှစ်နိုင်ငံဤပညာနဲ့အင်ဂျင်နီယာပညာရပ်တွေမှာပူးပေါင်းဆောင်ရွက်မှုကုသရောင်းဝယ်မှုတွေအပါအဝင်2024ခုနှစ်မှာအမေရိကန်နဲ့အိန္ဒိယပူးတွဲပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နဲ့အာကာသဆိုင်ရာကိစ္စတွေကိုကြားဆိုင်ခဲ့ပြီး2017ခုနှစ်မှာတရုတ်နိုင်ငံကိုနိုင်ငံတကာအာကာသစခန်းကိုအသုံးပြုခွင့်ပိတ်ပင်ခဲ့ပါတယ်။တရုတ်ကလည်းတီးခြားတစ်ခုထပ်မံတည်ဆောက်ခဲ့ပါတယ်။ဒါ့အပြင်အိန္ဒိယဝန်ကြီးချုပ်မိုဒီခီးစဉ်အတွင်းသဘောတူခဲ့တဲ့နောက်တစ်ချက်ကတော့အမေရိကန် GE ကုမ္ပဏီနဲ့အိန္ဒိယကုမ္ပဏီတို့ပူးတွဲပြီးအိန္ဒိယလေယာဉ်တွေအတွက် jet engine တွေထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လုပ် M29B တိုက်ခိုက်ရေး drone လေယာဉ်တွေကိုလည်းအိန္ဒိယကဝယ်ယူမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာအရေးပါတဲ့ခီးစဉ်ဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့အာရှဒေသအတွင်းအိန္ဒိယဟာအမေရိကန်၊ဂျပန်နဲ့အနောက်တိုင်းနိုင်ငံတွေအတွက်မဟာဗျူဟာမြောက်အရေးပါတဲ့နိုင်ငံဖြစ်လာပါတယ်။ကာကွယ်ရေးအရာရုရှားကိုမီကိုအားထားနေရတာရှော့ချနိုင်မှုအတွက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကစစ်လက်နက်ပစ္စည်းတွေရောင်းချပေးသွားဖို့ရှိပါတယ်။လွန်ခဲ့တဲ့2022ခုနှစ်ဥရောပသမဂ္ဂအကြီးအကဲအစလာဗော်ဒါလီယွန်အိန္ဒိယကိုတွားရောက်ခဲ့ပြီးဥရောပထုတ်စစ်လက်နက်ပစ္စည်းတွေအိန္ဒိယကိုပုံမိုရောင်းချပေးဖို့ကြေညာပြုခဲ့ပါတယ်။ ဒါအပြင်မလာတဲ့တုန်းကလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအိန္ဒိယကိုတွားရောက်ခဲ့ပြီးဂျပန်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်ရေးမှာဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမှုကတိပြုထားပါတယ်။အိန္ဒိယနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးတိုးတက်လာပေမဲ့လက်ရှိဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီအပေါ်လူခွင့်ရေးအရဝေဖန်မှုတွေနဲ့စိုးရိမ်မှုတွေရှိပါတယ်။သူလက်ထက်မှာနိုင်ငံရေးဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေတာဆင်းလာတယ်လို့ဝေဖန်မှုတွေရှိပါတယ်။ဒီကိစ္စကိုမေးမြန်းဆွေးနွေးဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်အမတ်80ကျော်ကလက်မှတ်ထိုးတောင်းဆိုခဲ့သလိုသမ္မတဟောင်းအိုဘားမားကလည်းဆွေးနွေးသင့်တယ်လို့ CNN နဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအကျိုးအမြတ်တွေရှိနေတဲ့အတွက်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်မော်ဒီကမဟုတ်မမှန်ကြောင်းတမရဘိုင်ဒန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာညှင်းဆုပ်ခဲ့ပြီးလူ့အခွင့်အရေးနဲ့ဖွဲ့စည်းပုံစီမင်းကိုလေးစားလိုက်တာပါကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ23ရက်နေ့မှာတမရဘိုင်ဒန်နဲ့ဝန်ကြီးချုပ်မော်ဒီတို့အင်ဂျူရာမှာတက်မှန်တွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာတော့ဉာဏ်ရည်သူ AI ကိစ္စတွေနဲ့ဤပညာကိစ္စတွေပါဝင်ခဲ့ပါတယ်။ Apple နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီဝန်ကြီးချုပ်မော်ဒီရဲ့ခီးစဉ်အပြီး2023ခုနှစ်နဲ့2024ခုနှစ်တွေအတွင်းအိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်မှုပုံမှန်မြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ပြီးခဲ့တဲ့ဇွန်လအတွင်းမှာအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ခီးစဉ်အကြောင်းကိုစော်မှုကျော်ကအာရှနိုင်ငံရဲ့အစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြည်အမေရိကန်အတန်ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့လေယာစိုက်ပျိုးရေးသတင်းတွေကိုကြည့်ကြရအောင်ပါ။ပြည်တွင်းမှာစားအုံးစီဈေးကစံချိန်တင်တက်နေတာမှာတရားဝင်ထုတ်ပြန်သတ်မှတ်ဈေးတဲ့သုံးဆတပိတ်တာကိုကျပ်1000ကျော်တဲ့အထိဖြစ်နေပါတယ်။အသစ်ထုတ်ဝေလိုက်တဲ့2000နံခရဲကြောင့်ငွေဈေးမတည်ငြိမ်မှုတွေဖြစ်ပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်မြင့်တက်နေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တိနံနေဈေးအတက်အကျပါတွေဖြစ်သွားခဲ့ပါတယ်လေယာစီးပွားရေးသတင်းတွေကိုစူးစိပြီး Farmer Times Media ကစူးစိတင်ပြပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆက်ပြူရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချစ်စုံနဲ့သူကျမမစ်စဘေကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့စောင်းစီစီ12000ကျပ်တိစံချိန်တင်မြင့်တက်နေတဲ့သတင်းနဲ့ဆက်ကြည့်ပါလိမ့်ပြည်တွင်းမှာစောင်းစီစီကတပိတ်တာကို12000ကျပ်တိစံချိန်တင်မြင့်တက်လာလို့စားသုံးသူတွေကပြောပါလိမ့်တပိတ်တာ12000ကျပ်ဆိုတာပြင်ပစောင်းစီစီကမှဖြစ်ပေါ်နေတဲ့နှုံထဖြစ်ပြီးစောင်းစီတင်သွင်းတူလောင်ပြန်ပြူးချင်းလုပ်ငန်းကြီးကြပ်ရေးကော်မတီကထုတ်ပြန်ထားတဲ့ရင်းညွှန်းစည်းတပိတ်တာကို4035ကျပ်နှုံးနဲ့ရှင်းပြင်ပစည်းကမှ8000ကျပ်နီးပါးသုံးစားလောက်ကွာဟနေရဖြစ်ပါတယ်အတက်ထုတ်ဝေလိုက်တဲ့2000တန်ခရဲကြောင့်ငွေဈေးမတည်ငြိမ်မှုတွေဖြစ်ပြီးအခြေခံစားသောက်ကုန်ဈေးနှုန်းတွေဇက်တိုက်မြင့်တက်နေရပါစစ်ကောင်စီကစောင်းစီတင်သွင်းခွင့်ကိုကန့်တတ်ထားတဲ့အတွက်ဈေးကွက်ထဲစောင်းစီပြက်လက်မှုတွေနဲ့ပါကြုံတွေ့နေရတယ်လို့ကုန်တယ်တွေကပြောပါတယ်။အခုဩဂုတ်လ15ရက်နေ့ပေါက်ဈေးကြီးအရအစောင်းစီတပိတ်တာကိုရန်ကုန်မှာ10000ကျပ်မန္တလေးမှာ15000ကျပ်မကွေးမှာ15000ကျပ်တောင်ကုန်မှာ12000ကျပ်ပြည်မြို့မှာ11000ကျပ်လားရှိုးမှာ11000ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်။စောင်းစီဈေးနှုန်းဟာပြီးခဲ့တဲ့2020ခုနှစ် NLD အစိုးရလက်ထက်မှာတပိတ်တာကို1800ကနေ2500ကျပ်သာပေါက်ဈေးရှိခဲ့ပြီးစစ်တပ်ကအာဏာသိမ်းယူခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစလို့စောင်းစီဈေးကြီးဇက်တိုက်မြင့်တက်လာဖြစ်ပါတယ
်။မြောက်တီနယ်စပ်ကနေထိုင်းနိုင်ငံကိုပြန်တင်ပို့မှုရပ်တန့်နေပါတယ်။မြန်မာထိုင်းနယ်စပ်ကံတော်ရေးလမ်းမကြီးဖြစ်တဲ့မြောက်တီကိုရိတ်လမ်းမကြီးနေရာတချို့မှာပြီးခဲ့တဲ့ရက်ပိုင်းကပြည့်စုံမှုတွေဖြစ်ပေါ်ခဲ့တာကြောင့်ပြောင်းကုန်တဲ့တွေအခက်သွင်းနေတာပါထိုင်းနိုင်ငံအနေနဲ့ပြင်ပပြောင်းတွေကိုတစ်နှစ်ပတ်လုံးဝယ်ယူခြင်းမရှိဘဲအကောက်ခွန်ကင်းလုပ်ခွင့်ကာလဖြစ်တဲ့ဖေဖော်ဝါရီလ3ရက်ကနေဩဂုတ်လ31ရက်အတွင်းမှာတာဝယ်ယူကြတာပဲဖြစ်ပါတယ်ဒါကြောင့်ကုန်တွေတွေဟာတူလောင်ထားတဲ့ပြောင်းတွေကိုအခွန်ကင်းလုပ်ခွင့်နဲ့အခုဩဂုတ်လမကုန်ခင်ထိုင်းနိုင်ငံကိုတင်ပို့နိုင်ဖို့နည်းလမ်းရှာဖွေနေကြတာဖြစ်ပါတယ် Kong dwe mu long eri, ne kwe mu mishi zebo, nye ma thai na sa di di ga ni, piang pa we, kong si re ko te yi kwe pe me lo kong dwe yi thana ga to bian tha la de. Tabi me, pagu chai tu, da thong mu da rui ne chai mi yo se gen lu ma, kong dwe chio te sa la de, piang tan chai chao tha la gu, ti amo we kong si tai pia ye kong di ga, phan si te yu tha re lo, piang lo ngay shin du ga to bian tha la de.
ညမနိုင်ငံကနေထိုင်းနိုင်ငံကိုမြောက်ဒီနယ်စပ်ကစဖေဖော်ဝါရီလ၃ရက်ကနေဇွန်လ၃ရက်နေ့အတွင်းပြောင်းတန့်ချိန်တစ်တရမခုနှစ်တန်းခတ်တင်ပို့ထားတယ်လို့မြန်မာနိုင်ငံပြောင်းလုပ်ငန်းအသင်းရဲ့တာဝန်ရှိသူတစ်ဦးကပြောပါတယ်။ရေလွှမ်းမှုကြောင့်မုံပြင်းတွေကမိုးစွားဆိုင်ကငါးတောင်းကျော်ပျက်စီးခဲ့ပါတယ်။ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တဲ့မုံပြင်းတွေမှာမိုးစွားဆိုင်ကပေါ ရင်းနှီးမြှုပ်ခဲ့တဲ့စဘာဆိုင်က4000ကျော်ရှိပြီးဘီလင်းမော်လမြိုင်ရေတန်ကူစရဲမြို့နယ်တွေမှာလည်းမိုးစဘာဆိုင်ခင်1000ကျော်လောက်ရင်းနှီးမြှုပ်ပျက်စီးခဲ့တာဖြစ်ပါတယ်
ကျက်ကြလာလည်းများတာမိတ်ပိုင်းလေကော်ရီယာစပါးတွေကတော့ဒီကက်စီနိုကတော့များတာပေါ့ကျွန်တော်လေသမားအနေနဲ့တော့နောက်တစ်ခါပြန်ဆိုင်ဖို့ဆိုတာတော့အချိန်ကာလအဖြစ်တော့ဖြစ်ခဲ့ရှိတာပေါ့ကျွန်တော်ကအဓိကတော့ဆောင်းတင်းနံအဓိကထားတက်တန်းတူစပါးကိုဆိုင်မှာဖြစ်နေတာဆိုတော့ဆိုင်မှာမဆိုင်ဘူးဆိုတော့ဝေလို့မနေရတယ်ကိုကျွန်တော်ပြရတော့ပေါ့
ပြီးခဲ့တဲ့ဇူလိုင်လပုံပိုင်းကမိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်ဘီလင်းမြို့ရေမြစ်တက်လာခဲ့ပြီးဘီလင်းမြို့နယ်အတွင်းကတဖက်ဆွေနှင်းပလင်ရွှေလီညောင်ပလင်လက်ခုံအောက်ဆိုင်ကြောက်တန်းဝင်းစိန်နဲ့တထုံမြို့နယ်အတွင်းကဒုံဝန်းမိုးကောင်းဓနုကတိုက်ကတိုက်ကလေးကတိုက်ကြီးတောကြီးကျေးရွာအုပ်စုအပါအဝင်ဆက်ဆက်ကျေးရွာအုပ်စုအတွင်းကမိုးစဘာဆိုင်ဧကရီရင်းနှီးမြှုပ်ခဲ့တာဖြစ်ပါတယ်မိုးစဘာဆိုင်ခင်အထွေထွေကုန်ကျစရိတ်နှစ်သိန်းကျပ်လောက်ကုန်ကျမှုရှိရာကြောင့်စိုက်ဧက20ကန့်ပိုင်ဆိုင်တဲ့တောင်သူတယောက်ဟာဝေချက်30ကန့်ဆုံးရှုံးမှုရှိခဲ့တယ်လို့ဆိုပါတယ
်။ပြည်ရပြည်ရကကျွန်တော်တို့တစ်ခါလောက်ပါ။အဲဒီကျွန်တော်တို့ပွင့်ဆိုရင်ဘယ်လောက်ရှိမလဲ4000ရှိမှာလေ။ဆက်စီကျွန်တော်ဒီမှာရေရောတာပေါ့။ရေရောတော့သူတပတ်တော့ဝင်ပြီးတော့လက်ပေါ်ပါကြီး။အဲအခုပြည်ရ။ရေရောတာကပြန်ပြင်နေရတယ်ပေါ့။
တထုံမျိုးနယ်အတွင်းကမိုးစဘာဆိုက်ခင်းတချို့မှာရေပြန်ကျသွားပြီးနောက်စဘာဖြတ်ခရူတွေကျရောက်နေရလို့လည်းတောင်သူတွေကပြောပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းမြန်မာနိုင်ငံကိုဖြတ်တန်းဝင်ရောက်ခဲ့တဲ့မိုးခါမူလန်းကြောင့်ပဲခူးတိုင်းမကွေးတိုင်းအီယာဝတီတိုင်းစကိုင်းတိုင်းကလူစဘာဆိုက်ခင်းတွေအပါအဝင်မပယ်ပဲရီစိန်နှမ်းနဲ့အခြားသီးနှံဆိုက်ခင်းတွေတောင်းနဲ့ချီပြီးရင်းနှီးမြှုပ်ပျက်စီးမှုတွေဖြစ်ပွားခဲ့ပါသေးတယ်
အခုဆက်ပြီးအောက်ဂုတ်၈ရက်ကနေ15ရက်နေ့အထိဈေးကွက်တွင်အသက်ကျနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ကျပ်သူဖြူကျူကုန်ဈေးတွေကဆက်လက်မြင့်တက်နေပါတယ်။ဈေးကွက်ထဲကျပ်သူဖြူအဝင်နည်းလာတဲ့အတွက်ဈေးနှုန်းဆက်တိုက်မြင့်တက်လာတာဖြစ်တယ်လို့ကျပ်သူဖြူအရောက်ဝယ်ပြုလုပ်နေသူတွေကပြောပါတယ်။အောက်ဂုတ်15ရက်နေ့ရန်ကုန်ပြည်နယ်ကုန်စည်တိုင်းပေါင်ဈေးတွေအရကျပ်သူဖြူရှင်ကတပိတ်တာကို9500ကနေ9000ချက်ကျပ်သူဖြူကျူကတပိတ်တာကို9900ကနေ9800ချက်ပေါက်ဈေးရှိပြီးတပိတ်တာကို600ချက်ဈေးတက်လာပါတယ်။ရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာကျပ်သူဖြူထူးတပိတ်တာကို9000ကနေ9800ချက်ပေါက်ဈေးရှိနေပါတယ
်။ကျပ်သူနီဈေးကလည်းတရုတ်နယ်ဘီယန်နယ်နိုင်ငံတို့ကအဝယ်ရှိနေရာကြောင့်ဈေးမြင့်တက်နေပါတယ်။တပိတ်တာကိုတောင်သူဈေးကျပ်2000အထက်မှာရှိပြီးရန်ကုန်ဘီယန်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ဩဂုတ်လ15ရက်နေ့ဈေးနှုန်းအရကျပ်တုန်ဒီတပိတ်တာကို1850ချက်ကနေ2500ချက်ပေါက်ဈေးရှိပြီးတပိတ်တာကို150ချက်ဈေးမြင့်တက်လာပါတယ်။ပြီးခဲ့တဲ့နှစ်ကဈေးမရလို့အခုနှစ်မှာစိုက်ပျိုးဧကလျှော့ကျလာတာရဲ့ရာသီဥတုကြောင့်အထွက်နှုန်းနည်းလာတဲ့ကြောင့်ကျပ်တုန်ဒီဈေးဟာအခုထက်ဈေးပိုကောင်းလာနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားကြပါတယ်။
နှစ်ပေါင်းတန်ငွေစကူထုတ်ဝေမှုပြီးဆက်တိုက်အသက်ရှင်နေကြတဲ့ပြင်းသွေးဆန်စင်းတို့တွေကလည်းအခုတပတ်မှဈေးထက်မှန်မြင့်တက်လာပြန်ပါတယ်။ဝါတန်းကုန်စည်တိုင်းမှာဆန်ကျင်းဆန်ကျော်စင်းတို့ကတပတ်အတွင်းတအိတ်ကို7000ကနေ9000ကျပ်ထိဈေးထက်မှန်မြင့်တက်လာပါတယ်။ ออกัสสังไหยเนี่ยว่าตั้งกุศลได้ปอดเสียช่วยผู้ป่วยสันต์เอโก้ตั้งแต่ตอนงานทำงานนี่ตั้งแต่ลีตอนงานทำเจ้าปอดเสียชีเกบีเอเยนต์ไปกาเทตั้งเอโก้งานทำเจ้าเนี่ยมีอาป่วยสังก์ตั้งแต่ตอนงานนี่ตั้งแต่ตอนงานทำเจ้าปอดเสียชีเกบีกูทำเจ้าสังเจียนพี่เด็กเย่กูเสียสังก์ตั้งเอโก้คนนั้นทำงานทำงานนี่ชุดตอนลีทำเจ้าปอดเสียชีบีเอเยนต์ไปกาเทนัดทำเจ้า จากนั้นสังก์ตัวเอโก้ตัวเองนั่งทำงานนี่ตัวเองชุดตั้งใจเป่าเสียชีบีชุดทั้งเจ็ดดีดีซีมีตันนี่รับเชื่อไปเลยเลยใช่ไหมนั่งยังได้ไงสิว่าเย่เย่อยู่ไปสมุรีเนี่ยนั่งตั้งแต่วันศุกร์ทวีมุ่ยนั่งสุดตัวเกย์เรื่อยจ้ะยามาเจ้าหัวเต็มหัวทุ่งจับบีอาชีพแค่สัตว์กงเวียพี่เต้ซึ่งสีสันและสุภาพช่างตีนนี่เรียบไปเว้ยที่ป้าปู่กงเปรีที่ป้าซีรีนี่ตันนี่รับตัวยาวเลย
คุณเดินสบายทารีตีนเจริญเอาเลยก็ใช่เนี่ยมีอะไรมาเรื่องชีวิตในวาระเช่นฟาร์มาไทมส์มีเดียอภิการเดินเสถาร์เลยเลียสายพิวดิเรงอุณหภูมิจะอะไรบ้างเนี่ยคุณจะไปรู้อยู่ยังดีเนี่ยนักกับบ้านสิ่งงูเล็ดเต็มจับไปว่าเมื่อกบ้ามาปูปีปูนุ่ยลาร์เนี่ยมีอะไรแต่บ่าวบิดันเลยช่างเลือดมีอะไรนอร่าจ้าที่ก็เป็นสิ่งมูเนลุ่ดเต็มส่งเชื่อมูเนอ กลัวทำกากาอุ้งช่องจูบันนี่บ่บีแต่บ่าวว่าเบจูดินทรีเบสเนตคู่กูกลัวทำกากาอุ้งช่องจูบันนี่บ่บีแต่บ่าวว่าเบจูดินทรีเบสเนตคู่กูกลัวทำกากาอุ้งช่องจูบันนี่บ่บีแต่บ่าวว่าเบจูดินทรีเบสเนตคู่กูกลัวทำกากาอุ้งช่องจูบันนี่บ่บีแต่บ่าวว่าเบจูดินทรีเบสเนตคู่กูกลัวทำกากาอุ้งช่องจูบันนี่บ่บีแต่บ่าวว่าเบจูดินทรีเบสเนตคู่กูกลัวทำกากาอุ้งช่องจูบันนี่บ่บีแต่บ่าวว่าเบจูดินทรีเบสเนตคู่กูกลัวทำกากาอุ้งช่องจูบันนี่
ကမ္ဘာပုံနှိပ်မှုကာလဟာခုတော့အဆုံးသတ်သွားပြီဖြစ်ပြီး Global Boiling ဆိုတဲ့ကမ္ဘာကြီးပပတ်ဆူအောင်ပူတဲ့ကာလတွေကိုချင်းနှင်းဝင်ရောက်လာပြီလို့ကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်2023ခုနှစ်ဇူလိုင်လဟာကမ္ဘာမှာစံချိန်တင်ထားခဲ့သမျှအပူဆုံးလဖြစ်ကြောင်းကမ္ဘာမိုးလေဝသအဖွဲ့ WMO ကကြေညာလိုက်ပြီးတဲ့နောက်အတွင်းမှုချုပ်ကအဲ့ဒီလိုတင်စားပြောဆိုလိုက်တာဖြစ်ပါတယ်အပူချိန်မြင့်တက်မှုနဲ့ဆက်စပ်တဲ့လူသေဆုံးမှုတွေတိုးလာနေတဲ့အပေါ်သတိပေးတဲ့အနေနဲ့အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်အတွင်းမှုချုပ်ရဲ့ပြောကြားချက်ထွက်လာပြီးရက်ပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံဟာဝိုင်ပြည်နယ်မာဝီကျွန်းမိဘကြောင့်လူရာကနန်းသေဆုံးခဲ့ပြီးတမျိုးလုံးနေပါမီးလောင်ပြားကျခဲ့ရတာပါအဲ့ဒီလိုမီးလောင်ချိန်မှာအရေးပေါ်သတိပေးချက်တွေမကြားခဲ့ရတဲ့အတွက်မလိုလားအပဲလူပေါင်းများစွာတိတ်ဆုံခဲ့ရတယ်လို့ဒေသခံတွေကပြောကြပါဗ
ျ What happened is the fire started, no alarm was given.
ပထမတော့ကျွန်တော်တော့ကိုဒေါသထွက်ခဲ့ပါတယ်ဒီတော်မီဘေးကကြိုတင်ကာွယ်လို့ရထိုင်တာမျိုးပါမီးစလောင်တော့သတိပေးချက်တွေထွက်မလာပါဘူးကျွန်တော်ကြုံလုံးတတ်ထားတယ်ကြိုတင်သတိပေးစနစ်တွေဆိုတာကဘလို့အရေးပေါ်အခြေအနေမျိုးမှမဆိုအသုံးပြုဖို့ဖြစ်ပါတယ်မီးပေးဆိုတာရေးပေါ်ကိစ္စဖြစ်ပါတယ်မီးလောင်တော့ဘာတတိပေးတမ်းမှထွက်မလာပါဘူ
းတဘာဝအတိုင်းမဟုတ်ပဲလှုပ်လို့ရသေးကြောင်းကဘာကြီးပို့ပြီးတော့ပုံနှွေးလာတဲ့အတွက်တော်မီကြီးတွေရေကြီးရေရှမ်းမှုလို့ပြင်းထန်လာတဲ့တဘာဝဘေးဒဏ်တွေရေရှင်မှာပုံမပေါပေါလာလိမ့်မယ်လို့သိပ္ပံပညာရှင်တွေအစဉ်တစိုက်တတိပေးလာနေတဲ့ကြားကရှင်နာနဲ့ကြောင်မီသွေးတို့လိုရုပ်ကျွင်းလောင်စာအသုံးပြုမှုကြောင့်ကဘာရသည့်ဥရုပုံစံတွေလည်းပြောင်းလာနေတာဖြစ်ပါတယ်ခုလိုသဘာဝဘေးအန္တရာယ်တွေဖြစ်လာပြီးဆိုရင်ပြည်သူတွေဘေးကင်းအောင်တတိပေးရမယ့်စနစ်တွေထားရှိဖို့ကသက်ဆိုင်ရာအစိုးရတရားမှတာဝန်ရှိတယ်လို့ပညာရှင်တွေကထောက်ပြပါဗျ။အာဖရိကတောင်အာရှနဲ့အမေရိကတိုက်တောင်ပိုင်းနဲ့အလဲပိုင်းကပြည်သူတွေဟာသဘာဝဘေးဒဏ်တွေကိုတခြားတိုင်းပြည်တွေကလူတစ်ထက်15ဆပိုးပြီးတော့ကျွမ်းဝနိုင်ခြင်းရှိနေပြီးတော့ထိခိုက်ပျက်စီးမှုနဲ့အောင်အထူးရောက်ဆုံးကာကွယ်နိုင်မဲ့နည်းလမ်းကကြိုတင်တတိပေးစနစ်သာဖြစ်တယ်လို့ကုလအတွင်းမှချုပ်ကလည်းဆိုပါတယ်Early warning system အရေးပေါ်ကြိုတင်သတိပေးစနစ်ဆိုတာတွေကတော့သဘာဝဘေးအန္တရာယ်တွေကိုစောင့်ကြည့်ခံမှန်းပြီးထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်အောင်လူတဦးချင်းစီကိုရောလူမှုအတိုင်းဝိုင်းနဲ့အစိုးရအဖွဲ့တွေစီးပွားရေးလုပ်ငန်းတွေကိုပါအချိန်နဲ့သပြေးညီကြိုတင်သတိပေးချက်တွေထုတ်ပြန်တဲ့စနစ်ဖြစ်ပါတယ
် Part of adaptation planning on the part of the
ဒီလိုချင်းချောက်မှုတွေကိုရုပ်ပိုင်းအရပို့ပြီးခဏရင်ရှိလာအောင်အစိုးရဘက်ကပြည်သူတွေကိုလက်ကျင့်ပေးဖို့လိုပါတယ်မိဘလိုကိစ္စမှာတော့တင်တော်တဲ့ကြိုတင်သတိပေးစနစ်တွေလည်းလောက်ထားပေးရပါမယ်ဒီစနစ်တွေတက်ဆင်ထားရမှာကလည်းအစိုးရစီမှာပဲတာဝန်ရှိတာပါကြိုတင်သတိပေးစနစ်တွေအလုံးမလုတ်ဘူးဆိုရင်အစိုးရကပဲလူတွေကအပြစ်တင်ကြမှာပ
ါတဘာဝဘေးနဲ့ကြုံလာတဲ့အခါဘာလို့ရမလဲဆိုတာမျိုးပြည်သူတွေကိုရှင်းရှင်းလင်းလင်းသတိပေးထားရမယ်လို့လည်းပြောပါတယ် စပိန်နိုင်ငံမှာတော့တဘာဝဘေးအန္တရာယ်တွေကိုတည်တံ့တရအစိုးရအဖွဲ့ကတာဝန်ယူထားပါတယ်ဘာစီလိုနာမြို့ကအရေးပေါ်စီမံခန့်ခွဲရေးဌာနညွန်ကြားရေးမှူးအီမာဆိုလာကလည်းဥရူယာဒီပြောင်းလဲမှုကြောင့်သူ့အဖွဲ့သားတွေပို့ပြီးတော့တာဝန်ပိုလာတယ်လို့ပြောပါတယ်။
Siempre dependemos evidentemente mucho de la tecnología.
ဂျာဒီရူကတစ်ချိန်တည်းတစ်ချိန်ပိုဆိုးလာနေပါတယ်။မိုးမရွာရင်မိုးကောင်ရေရှာပါတယ်။မိုးရွာပြီဆိုရင်လည်းအချိန်တိုအတွင်းမှာမိုးအများကြီးရွာချလိုက်တာပါ။ဒါမျိုးမကြာခဏဖြစ်လာပါတယ်။ကျမတို့ဒါကိုလည်းသတိထားမိပါတယ်။အခြေအနေကိုထည့်သွင်းပြီးတော့စဉ်းစားဖို့အရေးကြီးပါတယ်။
ဟာဝေးကျွန်းမလို့အရေးပေါ်သတိပေးချက်တွေအလုံးမလောက်တာမျိုးဖြစ်မလာအောင်လို့ပြည်သူတွေအတွက်အရေးပေါ်သတိပေးချက်စနစ်တစ်ခုထပ်မကရှိမှဖြစ်မယ်လို့ဆိုလာကသုံးသပ်ပါတယ်။တက်ဆိုင်ရာဒေသကပြည်သူတွေရဲ့လက်ကင်ဖုန်းတွေထဲသတိပေးချက်တွေပေးပို့တဲ့ EU Alert ကြိုတင်သတိပေးစနစ်တွေကိုတော့2022ခုနှစ်ကတည်းကစပိန်မှာဆောင်ရွက်ခဲ့တာပါ။တော်မီသတိပေးချက်တွေနဲ့ဘေးလွတ်ရာရှောင်သိမ်းရမယ့်ညွှန်ကြားချက်တွေကိုစပိန်အင်္ဂလိပ်ဘာသာသမျိုးနဲ့ပြည်ခဲ့တဲ့ February လကတည်းကကက်တီလိုနီးယားဒေသမှာဆောင်ရွက်ခဲ့တာပါ။ဓာတုတန်းွေအနေနဲ့ပေါပေါလာလာမျိုးလိုတိတ်ကိုအရေးကြီးလာတဲ့အဖြစ်မျိုးဆိုရင်တော့လင်းမြန်ထျောက်တဲ့အချက်ပေအော်အော်ဆွဲတဲ့စနစ်လည်းရှိပါတယ်။တဘာဝဘေးဒဏ်နဲ့အမြဲလိုကြုံနေရတဲ့ဖိလစ်ပိုင်နိုင်ငံမှာတော့နိုင်ငံလူဦးရေရဲ့84ရာခိုင်နှုန်းဟာရေကြီးရေရှာမှုတွေ၊ဆိုက်ကလုန်းမုန်တိုင်းတွေ၊ငရင်တွေနဲ့ဆူနာမီရေလိုင်းကြီးတွေအပြင်မြေပြိုမှုတွေနဲ့ပါကြုံနေရတယ်လို့ကမ္ဘာ့ဘဏ်ကဖော်ပြပါတယ်။ဖိလစ်ပိုင်ရဲ့တဘာဝဘေးဒဏ်စီမံခန့်ခွဲရေးကောင်စီကလည်းကြိုတင်သတိပေးချက်တွေစီမံထားပါတယ်။
We have the early alert warning messaging during disasters, typhoons.
ไต้ฝุ่นมงไนတွေရေကြီးရေလျှံမှုတွေနဲ့ငလင်းလှုပ်တာလိုမျိုးသဘာဝဘေးဒဏ်တွေအတွက်ကျူတင်သတိပေးစနစ်တွေကျွန်တော်တို့မှာရှိပါတယ်
။ဖိလစ်ပိုင်မှာလက်ကင်ဖုန်းအသုံးများတဲ့အတွက်တမန်ပြည်သူတွေအလွယ်တကူနားလည်နိုင်တဲ့အရေးပေါ်သတိပေးချက်တွေကိုဖုန်းတွေထဲပို့ပေးတာပါ။အရေးပေါ်သတိပေးစနစ်တခုအောင်မြင်ဖို့အတွက်အဓိကတော့ချက်ကတော့အသက်အန္တရာယ်နဲ့ကြုံလာတဲ့အခြေမျိုးမှာဘယ်လိုပြုမှုဆောင်ရွက်ရမလဲဆိုတာပြည်သူတွေအလွယ်တကူသဘောပေါက်အောင်ဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့လည်းကြွန်ကျင်သူတွေကပြောပါတယ်2029ခုနှစ်အရောက်မှာတစ်ကမ္ဘာလုံးကပြည်သူအားလုံးကိုတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးစောင့်ကြည့်သတိပေးနိုင်ဖို့ Early Warning for All ဆိုတဲ့အရေးပေါ်သတိပေးချက်စနစ်တပ်ဆင်နိုင်ဖို့ကုလသမဂ္ဂကဆောင်ရွက်နေပါတယ်ဒီအစီအစဉ်မှာတော့ကုလသမဂ္ဂနဲ့အတူကမ္ဘာ့ကြက်ချင်းနေအဖွဲ့၊လာချန်နေအဖွဲ့၊အရက်ဖက်အဖွဲ့အစည်းတွေ၊နေပညာကုမ္ပဏီတွေ၊အလူရှင်အစိုးရတွေ၊ဗန်တွေနဲ့အမခန့်လုပ်ငန်းတို့ပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကျွန်မနောင်လာပ
ါ။နားလောင်စီစဉ်တင်ဆက်တဲ့ဥဒုယာတင်တဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါခင်ဗျ။ဒီနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ View American အတန်ကနေစနေနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမတ်စုမွန်ကတလဲပြောပြပေးပါဦးမယ်ခင်ဗျာ
ယူကရိန်းနိုင်ငံအနေနဲ့ Gripen တိုက်လေယာဉ်တွေကိုဆွီဒင်နိုင်ငံကနေပြီးတော့ရရှိနိုင်ရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေစတင်နေပါပြီလို့ဆွီဒင်နိုင်ငံမှာရောက်နေတဲ့ယူကရိန်းသမ္မတကဒီကနေ့စနေနေ့မှာပဲပြောဆိုသွားခဲ့ပါတယ်။ Stockholm မြို့တော်မှာရောက်ရှိနေတဲ့ယူကရိန်းသမ္မတဇလန်စကီကဆွီဒင်ဝန်ကြီးချုပ် Alfred Kristersson နဲ့အစိုးရအိမ်တော်မှာတွေ့ဆုံဆွေးနွေးပြီးတော့ပြောသွားခဲ့တာဖြစ်ပါတယ်။ယူကရိန်းစစ်ပွဲအတွက်တန်ကြပ်ကားတွေ၊လေယာဉ်ပစ်လက်နက်တွေနဲ့တိုက်ခိုက်ရေးစစ်ကားတွေကိုပေးအပ်ပြီးတော့ယူကရိန်းဘက်ကနေပြီးတော့ဆွီဒင်ကကူညီနေတာဖြစ်ပါတယ်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်စစ်စတင်ကတည်းကဆွီဒင်ကကူညီထောက်ပံ့ပေးနေတာစုစုပေါင်းဆိုရင်ဒေါ်လာတန်း2000မိုနီပါကူညီပေးပြီးဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာတော့အဓိကကိုးကွယ်တဲ့ဗုဒ္ဓဘာသာနဲ့ယဟန်တန်ဃာတော်တွေကိုစော်ကားတယ်ဆိုပြီးရုတ်တန့်ဇလန်ရိုက်ကူးဖန်တီမှုနဲ့ဆွစ်ဇာလန်နိုင်ငံသားတဦးကိုဖမ်းဆီးထားကြောင်းစစ်ကောင်စီကဒီကနေ့စနေနေ့မှာသတင်းထုတ်ပြန်ပါတယ်ဒီဒီယာနတ်ဘန်မန်နဲ့အတူမြန်မာနိုင်ငံသား73ကိုဖမ်းထားတယ်လို့မြန်မာအလင်းသတင်းစာအပါအဝင်စစ်ကောင်စီသတင်းမီဒီယာတွေမှာဖော်ပြပါရှိပါတယ်ဖမ်းခံရသူတွေထဲမှာတော့အသက်72နှစ်အရွယ်ကလေးမတဦးလည်းပါဝင်ပါတယ်ထေရဝါဒဗုဒ္ဓဘာသာကိုလူအများစုကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာကိုစော်ကားမှုကပြစ်ဒဏ်တင်နိုင်ပြီးတော့အမျိုးဘာသာသာသနာထိမ့်သိမ်းစောင့်ရှောက်ရေးအယူဝါဒစွဲတွေအခုနှစ်ပိုင်းမှာပို့ပြီးတော့မြင့်မားလာတာဖြစ်ပါတယ်တရုတ်နိုင်ငံကထိုင်ဝမ်ကျွန်းတစ်ဝိုက်မှာစနေနေ့စီးရီးလေ့ကျင့်မှုပြုလုပ်တာကတော့ထိုင်ဝမ်ကိုပြင်းပြင်းထန်ထန်သတိပေးတာဖြစ်ပါတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောသွားပါတယ်။သူတို့အခေါ်ခွဲထွက်ရေးသမားတွေဖြစ်တဲ့ထိုင်ဝမ်ဟာနိုင်ငံခြားတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကြံစီမှုတွေပြုလုပ်နေတာကိုသတိပေးချက်ဖြစ်ပါတယ်လို့ဒီကနေ့စနေနေ့မှာပဲပြောဆိုသွားခဲ့တာဖြစ်ပါတယ်ရှင်။
မဆမောကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာစနေနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြည့်စုံတော့မှာပါဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမာယိတနာကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပီတာဟန်လင်နဲ့တီအန်ဝမ်တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်ဝမ်လိုက်ပါခင်ဗျာ VOA American တန်ရဲ့စနေနေ့ညအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာပါ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်သောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လုံခြုံစွာတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.